စကိုင်းတိုင်းမုံရခရိုင်ဆက်လင်းကြီးမြို့နယ်လက်ရောင်းတောင်ကျင်းဒီစီမံကိန်းကိုကန့်ကွက်ဆန္ဒထုတ်ဖော်ကြတဲ့တပိတ်စခန်းတွေကိုအကြမ်းဖက်ဖြိုခွင်းနေတာနဲ့ပတ်သက်ပြီးမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကဒီကနေ့တောက်ကြနေမှာပြစ်တင်ရှုတ်ချလိုက်ပါတယ်။လက်ရောင်းတောင်ကျင်းဒီစီမံကိန်းကိုငြင်းညာစွာဆန္ဒထုတ်ဖော်ကန့်ကွက်နေကြတဲ့ဒေသခံလူမှုနဲ့အတူတန်ဃာတော်တွေကိုပါလုံခြုံရေးတပ်ဖွဲ့ကကြမ်းကြမ်းတမ်းတမ်းကင်တွယ်ခဲ့တာနဲ့ပတ်သက်ပြီးမုံရမြို့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ်။
ဘဲလို့ကြောင့်ဒေဒေါတောင်မှကြမ်းကြမ်းတမ်းတမ်းလှုပ်ရတာလဲဆိုတော့ကျမတို့ပြည်သူအနေနဲ့မေးပိုင်권ရှိတယ်လို့ကျမယုံကြည်ပါတယ်။ပြီးတော့ကျမကလည်းဒီမေးခွန်းကိုမေးတာဟာဒီမေးခွန်းကိုမေးတာဟာပြဿနာရှာခြင်းလို့မေးတာမဟုတ်ဘူး။ပြဿနာရှင်းရင်လို့မေးတာ။ဘဲလို့ရည်ရွယ်ချက်နဲ့ဒီလိုလုပ်ခဲ့တာလဲဒီလောက်ဟာကျမပုံမလင်းလင်းပြောမယ်နော်ဒီလောက်ဟာလုံးဝမလိုအပ်ဘူး။ဘာဖြစ်လို့ဆိုတော့ဒါပေမဲ့ကျမဒီလိုပြောလို့ပြည်သူတွေကိုစိတ်ဆွပေးကြတာမဟုတ်ဘူးเนาะကျမစိတ်ဆွပြီးတော့စည်းရုံးတဲ့အလုပ်ကိုဘယ်မှမလုပ်ဘူးကျမတို့ပြည်သူတွေအနေနဲ့စင်စစ်စားစားနဲ့ဆုံးဖြတ်နိုင်အောင်လို့ဒါကြောင့်ကျမတင်ပြတာပ
ါဒေါအောင်ဆန်းစုကြည်ပြောဆိုသွားတာပါဆန္ဒထုတ်ဖော်သူတဦးကတော့ပြည်သူလူထုအကျိုးကိုငဲ့ကွယ်ပြီးဒီလက်ရောင်းတောင်စီမံကိန်းကို ARD မြစ်စုံစီမံကိန်းဖျက်သိမ်းခဲ့တယ်လို့ပဲဖျက်သိမ်းပေးစီလိုတဲ့အကြောင်းဒါပေမဲ့လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့သူအတက်နိုင်ဆုံးဖြည့်ရှင်းပေးလိမ့်မယ်လို့လည်းယုံကြည်ကြောင်းတကယ်လို့ဒေါအောင်ဆန်းစုကြည်ကသာဆန္ဒပြတာတွေကိုရက်ဆိုင်စီလိုတဲ့ဆိုရင်သူတို့အနေနဲ့ရက်ဆိုင်ပေးမှာဖြစ်တယ်လို့ Writers သတင်းဌာနကိုပြောဆိုသားပါတယ်ဒေါအောင်ဆန်းစုကြည်ကလက်ရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်တရအမြန်ဆုံးဖွဲ့စည်းဖို့အစိုးရကိုတိုက်တွန်းသွားမှာဖြစ်ကြောင်းနဲ့တပိတ်စခန်းတွေကိုဖြိုခွဲခဲ့တဲ့တာဝန်ရှိသူတွေအနေနဲ့လည်းတန်ဃာတော်တွေနဲ့ပြည်သူတွေကိုဝင်းချတောင်းပန်ဖို့တိုက်တွန်းထားတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တစ်ချိန်ထဲမှာပဲလက်ရောင်းတောင်တပိတ်စခန်းဖြိုခွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေအနေနဲ့မုံရွာစေးုံကြီးမှာစေဝါကုသမှုခံယူနေရတဲ့တန်ဃာတော်တွေအတွက်စေဝါလှူဒန်းဖို့စေးုံကညှင်းပယ်တာတွေရှိနေပါတယ်။မီးလောင်ဒဏ်ရာရထားတဲ့တန်ဃာတော်တွေအတွက်စနစ်တကျကုသဖို့ခင့်မီစေဝါတွေလိုအပ်နေတယ်လို့နိုင်ရေးကူညီမှုအသင်းရန်ကုန်ဥက္ကဋ္ဌဦးကျော်သူက VOA ကိုပြောပါရယ်လူညုံရေးတွေကတပုတ်စခန်းတွေကိုမျက်ရည်ရိုးဘုံမီးခိုးဘုံတွေနဲ့ပစ်ပောက်ခွဲပြီးအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်တန်ဃာတော်တော်များများမီးလောင်ဒဏ်ရာတွေရရှိခဲ့ကြပါရဲ့ရှင်